အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးကော်မတီစည်းဝေးကနေတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးအတွက်မဲဆရင်စီစီရေးဒီမိုကရေစီပြည်ထောင်စုအောင်နိုင်ရေးနဲ့ကိုယ်စားလှယ်ရွေးချယ်ရေးတို့ကိုလှုပ်ဆောင်သွားဖို့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကရွေးကောက်ပွဲအောင်နိုင်ရေးဟာပါတီအောင်နိုင်ရေးအတွက်မဟုတ်ပဲဒီမိုကရေစီအောင်နိုင်ရေးအတွက်ဖြစ်ရမယ်လို့သတင်းစာရှင်းလင်းပွဲမတိုင်မီမှာပြောကြားခဲ့ပါတယ်
။ဒီဘားတို့ရဲ့အောင်နိုင်ရေးဆိုတာဟာပါတီရဲ့အောင်နိုင်ရေးဟာအဓိကမဟုတ်ပါဘူး။တကယ်တော့ကျမတို့ဒီမိုကရေစီပြည်ထောင်စုဖြစ်မြောက်ရေးအတွက်ပြည်သူပြည်သားတွေအခွင့်အရေးပြည့်ပြည့်ဝဝရရှိရေးအတွက်ကိုကျမတို့ကအောင်နိုင်အောင်လုပ်ရမှာဖြစ်ပါတယ်။အဲ့ဒီဟာကိုဆက်ပြီးတော့လုပ်သွားဖို့အားလုံးကနေပြီးတော့တတ်နိုင်တော့ကြိုးစားအားထုတ်သွားမယ်လို့ယုံကြည်ပါတယ်။ကျမတို့အခုဒီအချိန်မှာဆိုလို့ရှိရင်ရွေးကောက်ပွဲကိုအောင်မြင်အောင်လို့အောင်နိုင်အောင်လို့လုပ်တယ်ဆိုတာဟာဒီမိုကရေစီအောင်နိုင်ရေးအတွက်ကျမတို့လုပ်တာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီမိုကရေစီအောင်နိုင်ရေးအတွက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲမှာအပြတ်တန်နိုင်ဖို့လိုပါတယ်ဆိုတာကျမအလေးနဲ့ပြောပြပါစီ။
2015ရွေးကောက်ပွဲအတွက် NLD ပါတီကကိုစလဲလောင်းရွေးချယ်တဲ့သတ်မှတ်ချက်နဲ့ပတ်သက်ပြီးဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအခုလိုရှင်းပြပါဗျ
။ bottom up အောက်ကနေပြီးတော့အပေါ်တက်မှာ။အပေါ်ကိုတက်လာပြီးနောက်ဆုံးဆုံးဖြတ်မှာ CC အဲ့ဒါကိုပြောတာ။နောက်ဆုံးဆုံးဖြတ်မှာဥပမာဖြစ်ကျွန်တော်တခုပြောမှာကြာ။အောက်ကနေတက်လာတဲ့လူက9ယောက်ရှိနေတနေရာအတွက်9ယောက်ရှိနေ။အဲ့ဒီ9ယောက်တည်းဘယ်သူလဲဆိုတာကို CC ကဆုံးဖြတ်။အဲ့ဒီသဘော
။မဲဆင်းရင်မှန်ကန်အောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစ조사သွားမယ်လို့ဗိုလ်အလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်
။မဲစင်းနေမအောင်조사ပြီးတော့အံကေတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူလူထုကထောက်ခံလာအောင်မဲပေးလာအောင်조사ပြီးလုပ်မှာပေါ့။ဒီစီးပွားကတော့ကျွန်တော်ရန်လုံးပြည်ကျင်းပမှုရှိပါတယ်။အကြောင်းဆိုလို့ရှိရင်ဆုပ်ဖြတ်ရချတဲ့တွေရောရှေ့လူစံကတွေရောအားလုံးငင်းခုန်စရာမလိုဘဲနဲ့ဆုပ်ဖြတ်ရချနိုင်လို့ဒီစီးပွားတော်တော်အောင်မြင်တယ်လို့ပြောရမှာပေါ့
။မဲစင်းရင်တွေမှန်ကန်ရေးရာအဓိကကြားတဲ့အတွက်NLD ပါတီအနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံသွားမယ်လို့လည်းကြေညာချက်မှာပါရှိပါတယ်ရှင်။